Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင် POA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ10ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီတိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ19.25ရိုကနေတည်းထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျွန်မသင်္ကီထိုက်ပါAmerican ပြည်ထောင်စုရဲ့45ဦးမြောက်သမ္မတကိုရွေးချယ်ဖို့အတွက် American ပြည်သူတွေမဲယုံနေမှာမဲပေးနေကြပါပြီ။ Syria နိုင်ငံ Raqqa မြို့အနီးက Islamic အစွန်းရောက်တည်ရဲ့နေရာတွေကို Syria တပ်ဖွဲ့တွေကသိမ်းယူခဲ့ပါတယ်။ဝန်ကြီးချုပ်ကိုလွှတ်တော်ကရွေးချယ်ဖို့တောင်ကိုရီးယားသမ္မတကသဘောတူလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမတ်ဤတန်စင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့မှာကျင်းပနေတဲ့ American ရွေးကောက်ပွဲအတွက်သမ္မတလောင်းတွေနောက်ဆုံးအနေနဲ့ထောက်ခံမဲ့ရရအောင်ဘယ်လိုမဲဆွဲခဲ့ကြပါသလဲ။
If we're going to harness our energy and try to overcome our problems, then we got to start talking to each other again. And we have to get good ideas wherever they come from.
Democratic Party သမ္မတလောင်း Hillary Clinton ပြောတော်ရပါရှင်ပြည်စုံကိုတော့မကြခင်ကြားရမှာပါ။အပြင်ဒီကနေ့ကျင်းပနေပြီဖြစ်တဲ့ American ပြည်ထောင်စုရဲ့သမ္မတရွေးကောက်ပွဲနေ့မှာမဲပေးနေကြတဲ့အခြေအနေတွေကိုမဲယုံနေမှာကိုရိုင်းတော်ရောက်တည်င်းယူနေတဲ့ Marking Pew တွေကိုတိုက်ရိုက်ဆက်သွယ်မေးမြန်းတင်ပြတော်မှာဖြစ်တယ်လို့ American ဆန္ဒမဲပေးသူတွေလိုက်နာကြားရမယ့်ဥပဒေသစ်တွေအကြောင်းကိုလည်းတည်င်းတွေပြီးမှကြားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တည်င်းတွေကိုမှတ်သိငင်ထိုင်တဲ့မအီတန့်စင်တို့ကပြောပြပေးကြပါအောင်ရှင်။
ဒီကနေ့ကျင်းပနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲဟာမိမိတို့ခေတ်ရဲ့စမ်းသပ်မှုဖြစ်တယ်လို့ဒီမိုကရက်သမ္မတလောင်း Hillary Clinton ကပြောပြီး Donald Trump ကတော့ဒီကနေ့ဟာမိမိတို့ရဲ့လွတ်လပ်ရေးနေ့ဖြစ်တယ်လို့ပြောပါတယ်။မဲဆွယ်စည်းရုံးရေးနောက်ဆုံးနေ့အဖြစ်တနင်္လာနေ့ညသကောင်းကျော်အင်္ဂါနေ့မနေ့အစောပိုင်းအထိမဲဆွယ်စည်းရုံးပွဲတွေအတွင်မှာအဲ့ဒီလိုပြောခဲ့ကြတာဖြစ်ပါတယ်။ Clinton ကမြောက်ကယ်ရိုလိုင်းနားမှာ Trump ကမစ်ရှိဂန်မှာအသီးသီးမဲဆွယ်စည်းရုံးနေကြချိန်မှာပဲရွေးကောက်ပွဲနေ့မှာလူကိုယ်တိုင်မဲပေးနေကြတာတွေကပထမဆုံးရလဒ်လဲထွက်လာပါတယ်။ New Hampshire ပြည်နယ် Dixville North ဆိုတဲ့မြို့ကလေးကထွက်တဲ့အစောပိုင်းရလဒ်တွေမှာ Clinton က၄မဲရတဲ့အချိန် Trump က၂မဲပဲရထားပါတယ်။ဒီ New Hampshire နဲ့တခြားပြည်နယ်49ခုအပြင် DC ကမဲယုံနေအားလုံးပိတ်သွားတဲ့အချိန်အထိမဲရလဒ်တွေကိုတရားဝင်ကြေညာအောင်မှာတော့မဟုတ်သေးပါဘူး။Washington DC မြို့တော်စံတော်ချိန်ညအင်္ဂါည၈နာရီမှာတော့ American အရှေ့ပိုင်းနဲ့အလဲပိုင်းပြည်နယ်အများစုကမဲယုံနေပိတ်မှာပါ။ဒီပြည်နယ်တွေမှာသမ္မတရွေးချယ်ရေးကိုယ်စားလှယ်မဲစုစုပေါင်းအရေးအတွက်938မဲတဲ့ကထက်ဝက်ကျော်အရေးအတွက်ရှိပါတယ်။မြောက်ကယ်ရိုလိုင်းနားမှာပြောတဲ့နောက်ဆုံးမိန့်ခွန်းထဲမှာတော့ Clinton ကညီညွတ်ရေးလေတံနည်းနည်းထည့်ပြောလာပါတယ်။သူ့အတွက်မဲပေးသူမဲမပေးသူအားလုံးရဲ့သမ္မတဖြစ်ချင်ပါတယ်လို့ Clinton ကပြောပါတယ်။ထရန့်ကတော့သူအနိုင်ရတယ်ဆိုရင်တိုင်းပြည်မှာတကယ်အပြောင်းလဲဖြစ်လာမယ်။တိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့သူ့အဆိုအဖျင်းအချင်းပြက်ချဆားတဲ့နိုင်ငံရေးသမားတွေနဲ့ကိုဂျိုးစည်းဘွားရှေ့တန်းတင်သူတွေကိုအလုတ်သမားလူဒန်းစားကပြန်ပြီးတုံ့ပြန်နိုင်မယ်လို့မီရှိဂန်မဲဆွယ်စည်းရုံးဖွဲ့အတွင်မှာပြောသွားပါတယ်။ဒီကနေ့မတိုင်ခင်နောက်ဆုံးထွက်ထားတဲ့လူမှုသဘောထားစစ်တမ်းတွေမှာတော့ကလင်တန်ကထရန့်ထက်နှစ်မှတ်သုံးမှတ်အကွာနဲ့ဦးဆောင်နေပါတယ်ရှင်။
ရွေးကောက်ပွဲတွေမှာမဲထဲဖို့ဝင်လေးတက်တဲ့စပိန်စကားပြောလက်တင်နွယ်ဘွားအမေရိကန်တွေကအခု2016အမေရိကန်သမ္မတရွေးကောက်ပွဲမှာဂျိုတင်မဲထွက်ပေးသူအရေးအတွက်စံချိန်တင်မြင့်တက်ခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာအရေးပါတဲ့ Texas ပြည်နယ်ပါဝင်တခြားအရေးပါတဲ့ပြည်နယ်တွေကမဲရလဒ်တွေကသူတို့အပေါ်တက်ရောက်မှုရှိနိုင်တယ်ဆိုတဲ့ယူဆချက်နဲ့အခုလိုမဲထွက်ပေးသူအရေးအတွက်တိုးလာတာဖြစ်ပါတယ်။အရင်တုန်းက Republican အမာခံပြည်နယ်ဖြစ်တဲ့ Arizona ပြည်နယ်မှာတော့အခုဆိုရင်စပိန်စကားပြောလက်တင်နယ်ဘွားမဲဆန္ဒရှင်တွေတိုးပါလာပြီးတော့ရွေးကောက်ပွဲမှာအတော်လေးနေရယူလာတာကြောင့် Democrat နဲ့ Republican ကြားအကြိတ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တစ်ခုအဖြစ်ရှုမြင်ခံထားရပါတယ်။ Republican သမ္မတလောင်း Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတင်းတင်းမာမာပြောဆိုထားတဲ့အပေါ်စပိန်စကားပြောလက်တင် American တွေတုံ့ပြန်ကြလိမ့်မယ်လို့လည်းယူဆထားကြပါတယ်။Mr. Trump ကမက္ကဆီကန်ရွှေ့ပြောင်းဝင်ရောက်သူတွေဟာမဒိန်ကောင်တွေလူသက်သမားတွေလို့ညွှန်းဆိုတုံ့နှုံးခဲ့တာကြောင့်အိပ်ပျော်နေတဲ့ Blue G လို့တင်စားကြတဲ့များပြားလာတဲ့စပိန်စကားပြောလက်တင်အနွယ်ဘွားအမေရိကန်တွေကိုစွာပေးလိုက်လို့ဖြစ်သွားပါတယ်။ဒီကနေ့အဆုံးဖြတ်ပေးမယ့်2016အမေရိကန်သမ္မတရွေးကောက်ပွဲကိုအဆုံးဖြတ်ပေးရမှာအရေးပါတဲ့ပြည်နယ်တွေမှာအာရှနယ်ဘွားအမေရိကန်ပြည်သူအရေးအတွက်လည်းတိုးလာတယ်လို့မဲဆန္ဒရှင်ရဲ့အချက်လက်တွေမှာစန်စစ်လေးလာတဲ့ catalyst ရဲ့အစီအစဉ်ကစားမှာဖော်ပြထားပါတယ်ရှင်
။ American ပြည်ထောင်စုရဲ့45ဦးမြောက်သမ္မတကိုဒီကနေ့ American ပြည်သူတွေမဲပေးရွေးချယ်နေကြပါပြီ။2016ခုနှစ် American သမ္မတရွေးကောက်ပွဲမှာ Democrat သမ္မတလား Hillary Clinton က New Hampshire ပြည်နယ် Dixville North မြို့မှာပြိုင်ဘက် Republican သမ္မတလား Donald Trump ကိုအနိုင်ရသွားပြီဖြစ်ပါတယ်။ အင်္ဂါနေ့မနေ့အစောပိုင်းမှာ New Hampshire ပြည်နယ် Dispel Hard Location နဲ့ Millsfield မြို့တို့မှာမဲယုံတွေစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးလူတိုင်းမဲပေးပြီးတဲ့အချိန်မှာတော့မဲယုံတွေပိတ်သွားပြီဖြစ်ပါတယ်။ Dispel မြို့ရဲ့ထောက်ခံမဲ့ထက်ဝက်ကို Mrs. Clinton ရရှိခဲ့ပြီး Mr. Trump ကတော့နှမဲပဲရပါတယ်။မဲဆန္ဒရှင်တစ်ဦးဖြစ်တဲ့ Nancy Dale Palmer ကတော့ Clinton ကိုမဲထည့်ခဲ့တယ်လို့ပြောပါတယ်။
I voted for Hillary Clinton. I think she's a strong person. I think she's got the experience to lead our country.
Clinton ကိုမဲထည့်ခဲ့ပါတယ်။သူကခိုင်မာပြတ်သားပြီးနိုင်ငံကိုဥဆောင်ဖို့အတွေ့အကြုံရှိသူလို့ကျွန်မထင်တယ်လို့ပြောဆိုခဲ့တာပါ။ဒါပေမဲ့ Mrs. Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ခြင်းကကိုယ်ပိုင်အီးမေးလ်စာပါအသုံးပြုခဲ့မှုအပေါ်ဘဝင်မကျသူတွေလည်းရှိပါတယ်။ Peter Johnson ကတော့ဒီအချက်ကြောင့်ပဲ Trump ကိုမဲထည့်ခဲ့တာပါတဲ့ရှင်။
I've had in my career extremely high security clearances and she is
အလုံးမှာဆိုရင်လုံခြုံရေးအရာတင်းတင်းကြပ်ကြပ်ကိုစစ်ဆေးခံထားရတာပါ Mrs. Clinton ကတော့လုံခြုံရေးအရာပြင်းပြင်းထန်ထန်ချိုးဖောက်မှုတွေရှိခဲ့တယ်လို့ကျွန်တော်သိပါတယ်ဒါကမဖြစ်သင့်ဘူးလေလို့ပြောခဲ့တာပါပြည်နယ်ငယ်လေးတစ်ခုဖြစ်တဲ့ New Hampshire ပြည်နယ်ဥပဒေအရတော့မဲဆန္ဒရှင်တရားအောက်ရောတဲ့ရက်ွက်တွေမှာညသကောင်ကြော်ရာနဲ့မဲယုံဖွင့်မဲပေးနိုင်ပြီးမဲပေးဖို့စီရင်သွင်းထားသူအလုံးမဲပေးပြီးသွားပြီဒါနဲ့မဲယုံတွေကိုပိတ်ခွင့်ရှိတာဖြစ်ပါတယ
်ရုရှားအနေနဲ့အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ဖို့ရည်ရွယ်ချက်မရှိတဲ့အကြောင်းကိုအမေရိကန်မဲဆန္ဒရှင်တွေအတွက်ရုရှားရဲ့နောက်ဆုံးတောင်းဆိုချက်အနေနဲ့ခရက်မလင်သမ္မတပြောဆို권ရှိသူဒီမီထရီဘက်စကိုကအမေရိကန်ရွေးကောက်ပွဲကျင်းပဖို့နိုင်ပိုင်းသာလိုတော့တဲ့အချိန်မှာထုတ်ပြန်ချက်မှာပြောလိုက်ပါတယ်ရုရှားကအမေရိကန်ဒီမိုကရက်တရဲ့ကွန်ပျူတာတွေကိုဖောက်ထွင်းဝင်ရောက်တယ်လို့အမေရိကန်အင်ပူတော်ကစွပ်စွဲခဲ့ပူပါတယ်။ရုရှားလူဝက်စုံစမ်းထောက်လှမ်းရေးအဖွဲ့ကတဆင့်ရတာလို့အမေရိကန်စုံစမ်းထောက်လှမ်းရေးအဖွဲ့ကပြောတယ်။ Clinton ရဲ့အီးမေးလ်တွေကို WikiLeaks စာမျက်နှာမှာထုတ်ဖော်ထားခဲ့ပူပါတယ်။နောက်ပြီးတော့ရုရှားနိုင်ငံပိုင်မီဒီယာတွေကလည်းအမေရိကန်သမ္မတလောင်းတွေမှာတရားကိုပိုသားပေးပြီးတော့နိုင်ငံတွင်းမှာရောပြည်ပမှာရောစီရင်ပေးခဲ့ပူပါတယ်။ဒီတနေ့ထဲမှာပဲရုရှားကအမေရိကန်ရွေးကောက်ပွဲအတွက်အဓိကကြတဲ့နေရာမှာယူထားပေမဲ့လည်းခရက်မလင်ပြောခွင့်ရကတော့ရုရှားကညနေညနေနဲ့ဝင်ဆွတ်ဖို့စိတ်ကူးမရှိဘူးလို့ညင်းဆိုပါတယ်။ဒီအမေရိကန်ရွေးကောက်ပွဲမှာဘယ်သူပဲနိုင်နိုင်အမေရိကန်ဒီမိုကရေစီရဲ့ပျက်စီးချဆနိုင်မှုကိုဒီရလမှာပေါ်လွင်စေမယ်လို့လည်းရုရှားကမြင်ပြီးတော့ဒီလိုအခြေအနေအတွက်ကြိုတင်ပြင်ဆင်နေပါတယ်။ရွေးကောက်ပွဲအကြိုရက်တွေမှာရုရှားပိုင်မီဒီယာတွေမှာလူရည်သားမကသေးတဲ့လူတွေရဲ့အုတ်ကူတွေကရောက်နေတဲ့ဝင်းညင်တွေတော့ထပြီးတော့ Clinton ကိုမဲပေးမယ်လို့လည်းပြောနေပါတယ်။ရုရှားမှာမဲပေးသလိုမျိုးတယောက်တမဲမဟုတ်ဘဲအချိန်များစွာ Clinton ကိုမဲပေးခြင်းတဲ့သူတွေ Clinton အတွက်ထိန်းချုပ်ခွင့်ကောင်းယူဖို့လွယ်တဲ့ OB ရိုးရင်းနေတဲ့ American ရွေးကောက်ပွဲစနစ်ကြီးဖြစ်တယ်လို့လည်းပြောပါတယ်။ American ပြည်သူတွေက Trump ကိုမဲရစေခြင်းမဲ့လည်း Clinton ကိုထောက်ခံတာများတယ်Electoral College ကိုယ်စားလှယ်တွေကြောင့်ပြည်သူဆန္ဒတိမ်ပြုတ်သွားနိုင်တဲ့စာရာတွေကိုရွေးကောက်ပွဲအကြိုရက်တွေမှာရုရှားပိုင်ရုပ်သံတွေမှာထုတ်လွှင့်တည်ပြနေပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အမေရိကန်ရဲ့လေကြောင်းထောက်ကူမှုစစ်ဖက်အကြံပေးမှုတွေရဲ့အကူအညီတွေနဲ့စီးရီးယားနိုင်ငံရက်ကာမြို့မြောက်ဖက်မှာတနင်္လာနေ့ကတိုက်ပွဲတွေအပြင်းထန်ဖြစ်တဲ့ကြားမှာပဲအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့နေရာအများအပြားကိုကတ်လက်နက်ကင်တွေဥဆောင်တဲ့ Syria တပ်ဖွဲ့တွေကသိမ်းယူခဲ့ပါတယ်။ Raqqa မြို့ကိုဖျက်တောက်ရေးမှာကတ်လက်နက်ကင်တွေအများစုပါတဲ့ Syria Democratic တပ်ဖွဲ့ SDF အပေါ်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကမှီခိုအားထားနေတာပါ။ဒါပေမဲ့လည်းမြို့ကိုသိမ်းဖို့ဘသူတွေကတိုက်မှလဲ ISD ကိုတိုက်ထုတ်ပြီးတဲ့နောက်မြို့ကိုဘသူတွေကထိန်းထားမှလဲဆိုတဲ့မေးခွန်းတွေကတော့ရှိနေသေးပါ။ SDF ထဲကအဓိကအဖွဲ့ဖြစ်တဲ့လူမှုကာကွယ်ရေးတပ်ဖွဲ့လို့သိကြတဲ့ Syria Kat လက်နက်ကင်အဖွဲ့ကိုအကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့တစ်ဖက်အဖြစ်တူရကီကသတ်မှတ်ထားတာပါ။တူရကီနိုင်ငံတောင်ပိုင်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်အစိုးရတပ်တွေတိုက်နေတဲ့နောက်ထပ် Kat လက်နက်ကင်အဖွဲ့နဲ့ SDF ထဲကဒီအဖွဲ့ဆက်ဆက်တယ်လို့တူရကီအစိုးရကယူဆတာပါ။ရကာမျိုးကိုပြန်သိမ်းနိုင်ဖို့ခတ်ဥဆောင်တဲ့ SDF ဘက်ကဥမဆောင်ပဲတူရကီကြောထောင်နောက်ခံပေးထားတဲ့တပ်ဖွဲ့တွေကဥဆောင်ရမယ်လို့တူရကီတာဝန်ရှိသူတွေကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုထားတာဖြစ်ပါတယ်
။ Even နိုင်ငံမိုးဆူးမျိုးမြောက်ပိုင်းကအစ္စလာမစ်အစိုးရ IS တွေကိုပြင်းပြင်းထန်ထန်ထိုးစစ်ဆင်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေကခေါင်းပြတ်နေတဲ့ရုံလောင်း100လောက်ကိုအစုလိုက်အပြုံလိုက်တွေ့ရှိရတယ်လို့ Iraq အာဏာပိုင်တို့ကပြောပါတယ်။ ကတ်နဲ့အနောက်နိုင်ငံတွေကသတင်းတောက်တွေရဲ့မနေ့တနင်္လာနေ့ကနအူးအစိုးရဆိုရင်တေဆုံသူရုပ်လောင်းတွေဟာရဲသားတွေဖြစ်မယ်လို့ယူဆရတဲ့အကြောင်းပါမော်ဆူးမြို့လေရဲ့တောင်ဘက်15ကီလိုမီတာအကွာလောက်မှာရှိတဲ့ဟာမန်အာလီမြို့ပြင်ကစိုက်ပျိုးရေးတင်တန်းကျောင်းတစ်ခုမှာရုပ်လောင်းတွေကိုတွေ့တာဖြစ်တယ်လို့အီရက်ပြည်ထောင်စုရဲ့ဌာနပြောခွင့်ရကဆိုပါတယ်ရုံလောင်းတွေကိုဘသူဘဲဝါဖြစ်တဲ့ဆိုတာကိုဖော်ထုတ်ဖို့နဲ့အစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုကိုစုံစမ်းစစ်ဆေးဖို့အတွက်ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေကိုတာဝန်ပေးထားတယ်လို့ရဲကပြောပါရယ်။မော်ဆူးမြို့နယ်အနီးအနားမြို့တွေရွာတွေကိုအစ္စလာမစ်အစွန်းရောက် IS တို့ကနှစ်နှစ်ကြာထိန်းချုပ်ထားခဲ့တာပါ။အခုမော်ဆူးမြို့ထိုးစစ်တွေအတွင်းကနေထွက်ပြေးလာကြတဲ့ရဲသားတွေကလည်းအစိုးရတွေကအစုလိုက်ပြုံလိုက်တပ်ဖြတ်နေတယ်လို့ပြောနေကြပါရယ်။မော်ဆူးမြို့အပေါ်ထိုးစစ်တွေကိုတော့အော်တိုဘားလ18ရက်နေ့မှာစတင်ခဲ့တာဖြစ်ပြီးတော့အီရတ်တပ်ဖွဲ့တွေ၊ရှီယာပြည်သူစစ်တွေ၊ဆူနီအာရက်လူမျိုးစုတွေ၊အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေပူးပေါင်းတိုက်ခိုက်နေတာဖြစ်ပါတယ်
။တောင်ကိုရီးယားဝန်ကြီးချုပ်အစ်ကိုလွှတ်တော်ကရွေးချယ်ဖို့သဘောတူမယ်လို့နိုင်ငံရေးအချက်အတဲစိုက်နေတဲ့တောင်ကိုရီးယားသမ္မတပတ်ကန်ဟေးကပြောပါတယ်။ကြီးထွားလာနေတဲ့နိုင်ငံရေးအရှုပ်တော်ပုံကနေကြော်လွန်နိုင်မှုစ조사နေရတာနဲ့အမျှဒါဟာနိုင်ငံရေးအရာအဓိကအလျှော့ပေးမှုတစ်ခုဖြစ်ပါတယ်။အတိုက်အခံထိန်းချုပ်ထားတဲ့တောင်ကိုရီးယားလွှတ်တော်ဥက္ကဋ္ဌနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာသမ္မတကဒီလိုကြေညာတာပါ။ဝန်ကြီးချုပ်ကိုလွှတ်တော်ကရွေးချယ်ခံထားဖို့သဘောတူရုံသာမကအဲ့ဒီဝန်ကြီးချုပ်တစ်ကအစိုးရအဖွဲ့ကိုထိန်းချုပ်လုပ်ကင်နိုင်ဖို့လဲသမ္မတကသဘောတူလိုက်ပါတယ်။
ဖိလစ်ပိုင်အာနာရှင်ဟောင်းဖာဒီနာမာကော့စ်ကိုနိုင်ငံသူရဲကောင်းဗိမာန်မှာဂူသွင်းတကြိုးနိုင်တယ်လို့ဖိလစ်ပိုင်တရားလွှတ်တော်ချုပ်ကဒီကနေ့မှဆုံးဖြတ်လိုက်ပါတယ်။ဒီလိုဂူသွင်းတကြိုးတာကိုတားမြစ်ထားတဲ့ဥပဒေမရှိဘူးလို့တရားရုံးပြောခွင့်ရကသတင်းထောက်တွေကိုပြောပါတယ်။မာကော့စ်ဟာဖိလစ်ပိုင်နိုင်ငံကို1965ခုနှောင်းပိုင်းကနေ1986ခုအစောပိုင်းထိအုပ်ချုပ်ခဲ့တာပါ။သူရဲ့နှစ်20ကြာအုပ်ချုပ်မှုတက်တန်းအတွင်းမှာအကျင့်ပြတ်ချဆားတာတွေအတိုက်ခံတွေကိုနှိမ်နှင်းတဲ့လူခွင့်ချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့ပါတယ်။1986ခုနှစ်မှာမတမာမှုတွေအကြီးအကျယ်ရှိခဲ့တဲ့သမရရွေးကောက်ပွဲအပြီးစနပြကန့်ကွက်မှုတွေပေါ်လာပြီးတဲ့နောက်ပိုင်းဖေဖော်ဝါရီလမှာတော့မာကော့စ်နဲ့သူ့မိသားစုဟာအမေရိကန်ကိုထွက်ပြေးသွားရပါတယ်။မာကော့စ်နဲ့သူ့ရဲ့ဇနီးဖြစ်တဲ့အီမဲလ်ဇာတို့ဟာအစိုးရဘဏ္ဍာငွေဒေါ်လာဘီလီယံပေါင်းများစွာကိုတိုင်းပြည်ပြင်ပကိုခိုးထုတ်ခဲ့တယ်ဆိုပြီးဆွဆွဲခံခဲ့ရတာပါ။မာကော့စ်ဟာ1989ခုနှစ်မှာဟာဝိုင်မှာကွယ်လွန်သွားခဲ့ပါတယ်။အဲ့ဒီအချိန်သမရကိုရာဇွန်အကွီနိုဦးဆောင်တဲ့အစိုးရကကနအူးမှာမာကော့စ်ရဲ့လေဝန်လောင်းကိုဖိလစ်ပိုင်ကိုပြန်သည်လာခွင့်မပြုခဲ့ပါဘူး။ဒါပေမဲ့1993ခုနှစ်မှာသူ့မိသားစုကမာကော့စ်ရဲ့ဇာတိမျိုးဖြစ်တဲ့ဘတ်တက်ကိုသူ့ရုပ်လောင်းကိုပြန်သည်သွားခဲ့ပါတယ
်။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမတငီထိုင်တဲ့မအီတန်းစင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်သောတာရှင်များရှင်ဒီကနေ့ဟာဆိုရင် American ပြည်ထောင်စုရဲ့သမရရွေးကောက်ပွဲနေ့ဖြစ်ပါတယ်မဲဆွယ်စည်းရုံးပွဲအတွင်းသမရလောင်အိုးတို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြင်းပြင်းထန်ထန်ထိုးနှက်ခဲ့ကြသလိုပဲဒီရွေးကောက်ပွဲကိုကမ္ဘာတစ်ဝန်းလုံးကစိတ်ဝင်တစားစောင့်ကြည့်နေကြတာပါ Democratic သမရလောင်ဖြစ်တဲ့ Hillary Clinton ဟာသမရဟောင်းကတော်တယောက်ဖြစ်တယ်လို့အထက်လွှတ်တော်အမတ်သားကအိုဘားမားအစိုးရလက်ထက်မှာပါနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူတူဖြစ်ပါတယ်။ဒေါ်နယ်ထရမ့်ကတော့အင်ချာမြေတန်းကျွယ်တထေးသူဖြစ်ပြီးနိုင်ငံရေးအတွေ့အကြုံမရှိပါဘူး။အငင်းပွားစရာကိစ္စတွေကြောင့်သမရလောင်းနှစ်ဦးစလုံးတိတ်ကိုလူကြိုက်နေတယ်လို့ဆိုပါတယ်။လူလူသဘောထားစစ်တမ်းတွေရမဲဆန္ဒနဲ့အတော်များများမှာသမရလောင်းနှစ်ဦးတို့သူမသားကိုမသားဖြစ်နေကြပါကြတာပါ။ဒီကနေ့မှာတော့အမေရိကန်အရှေ့ဘက်ချန်ပီယံရီမှာစပြီးတော့မဲပေးနေကြပါပြီ။ဗာဂျီးနီးယားမှာရှိတဲ့မဲယုံကိုရောက်နေတဲ့ VOA သတင်းထောက်အမခင်ဖြူတွေကိုကိုသားညုံကတိုက်ရိုက်ဆက်သွယ်မေးမြန်းပေးမှာဖြစ်ပါတယ်ရှင်။
ဟုတ်ပါတယ်ခင်ဗျာအခုဒီ Virginia ပြည်နယ် Boston ဘ ഹു စာကြည့်တိုက်ဒီမဲယုံမှာကျွန်တော်တို့ view သတင်းတော့မခင်ဖြူတွေရောက်နေပါပြီ Virginia မဲယုံတွေကတော့မနေ့6နိုင်ကစပြီးတော့ဖွင့်လာပါမခင်ဖြူတွေကြားလားမသိဘူးခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ရှင်ကိုသား
မခင်ဖြူတွေအခုမဲယုံတွေက Virginia မှာ6နိုင်စဖွင့်နေအခုမဲယုံတွေဖွင့်ပြီဆိုပြီးတော့မဲယုံတွေစပြီးတော့ဖွင့်နေမြင်ကွင်းလေးပြောပါအောင်ဗျာ
ဟုတ်ကဲ့ရှင်ကျွန်တော်ကတော့ဒီအခုမနေ့ဒီ6နိုင်မှာမဲယုံစဖွင့်ပြီးတော့တိတ်မကြခင်လေးပါပဲကျွန်မရောက်တာပေါ့နော်ကျွန်မရောက်တဲ့အချိန်မှာဟိုပဲဟိုတန်းစီနေတဲ့လူက300လောက်ရှိပါတယ်အခုဆိုရင်တော့ရထွက်လာတဲ့လူတော်ဆိုရင်တော့ထောင်တန်းတော့မကတော့ဘူးလို့ကျွန်မထင်တယ်တော်တော်များများဟိုမဲပေးတာသွားတာလည်းအတန်းမြန်ပါတယ်ရှင့်မြန်နေဆိုတာဆောက်ရတဲ့လူတွေလည်းဟိုမြန်မြန်သွားတယ်အတွင်းမှာဆိုလို့ရှိရင်လည်းသူချောချောမောမောမဲပေးခွင့်ရခဲ့တယ်ဆိုတာကိုသူပြန်ပြောပြတယ်ကျွန်မကိုဆိုတော့ဟိုဒီမဲပေးတဲ့လူတွေကလည်းတော်တော်လေးကိုများမဲ့သဘောပါရှိပါတယ်ဒီမဲယုံမှာစောင့်တဲ့ဟိုဝန်ထမ်းတွေအားစကျွန်မမေးမြန်းကြည့်တဲ့အခါမှာလည်းသူတို့ဒီပုံတထမ်းတော့ပေါ့နော်ဒီမဲလာပေးတဲ့မဲထွက်ပြီးတော့လာပေးတဲ့ဦးကြီးကဟို တိတိတတ်တာကိုများတယ်ဆိုတာကိုသူတို့ပြောကြပါတယ်ရှင့်ဆိုတော့အခုမြင်ရတဲ့မြင်ခွင့်ကတော့မဲလာပြီးတဲ့အတန်းအဆိုးလို့ရှိရင်သူကဟိုတမိုင်မီးလားလောက်တောင်ရှိမယ်ထင်ပါတယ်လူတွေကဟိုအတန်းလိုက်ကြီးစောင့်နေကြတာပေါ့နော်ဆိုတော့အထက်မှာတော့လည်းကူကူလေးလေးဆန်မဲပေးပြီးတော့ပြန်ထွက်လာတယ်လို့လည်းပြောကြတယ်အချိန်ကြီးကတော့အားလုံးအေးအေးချမ်းချမ်းပါပဲရှင
့်ဟုတ်ကဲ့မဲပေးပြီးတဲ့လူတွေကစကားပြောပြစ်လားစကားပြောလို့ရလားအချိန်ကြီးဘလို့ရှိလဲမဲပေးရတာ
ဟုတ်ကဲ့ကျွန်မကဒီမဲကြောင်ကနေပြန်ထွက်လာတဲ့လူတွေတော်တော်များများကိုကျွန်မကလက်လက်မိကြအကုန်လုံးကိုကျွန်မလိုက်ပေးပါတယ်ဆိုတော့ဟိုအယောက်20လောက်တောင်ရှိမယ်ထင်တယ်ကျွန်မစကားပြောကြည့်တဲ့သူတွေအားလုံးတော်တော်များများကတော့အခုဒီမှာတွေ့နေရတာကတော့ဟိုဒီဘက်ကတဲ့ပါတီကိုမဲပေးမဲ့လူများပါတယ်တတိပုဂ္ဂလပဲပေးတဲ့လူလည်းရှိတယ်ဒါပေမဲ့လူအများစုကတော့ဟိုကျွန်မနဲ့စကားပြောပြတဲ့လူအများစုဆိုလို့ရှိရင်ကတော့တို့ကတော့ဒီ Hillary Clinton ပဲတို့ကပို့ပြီးတော့ဒါဟို Trump တက်ဆိုင်အတွေ့အကြုံအဖြစ်ပို့ပြီးတော့ကောင်းဟိုရှိတဲ့သူတရားပေါ့နော်သမ္မတဖြစ်ဖို့အရေးချင်းနဲ့ပို့ပြီးတော့ပြည်ပြည်ရဲ့သူတရားလို့တို့ယုံကြည်တဲ့အတွက်ကြောင့်မလို့တို့ကတော့ဟို Clinton ပဲမဲပေးမယ်ဆိုပြီးတော့ကျွန်မမေးခဲ့တဲ့လူတော်တော်များများအများစုကတော့လေကံကိုပဲမဲပေးမယ်လို့ပြောတာပါတယ်ရှင
့်ဟုတ်ကဲ့မဲပေးတဲ့လူတွေရဲ့အခုဒီမဲရွေးကောက်ပွဲဒီနေ့ရွေးကောက်ပွဲနဲ့ပတ်သက်လို့တို့ရဲ့စိတ်ခံစားမှုစိတ်လှုပ်ရှားမှုဘယ်လိုများတွေ့ရလဲခင်ဗျာ
တို့ကတော့တော်တော်လေးကိုဟိုစိတ်ပုတ်ပါပါပဲတော်တော်လေးကျွန်တော်စကားပြောပြတဲ့လူတွေရဲ့အပြောအရဆိုလို့ရှင်တော့တို့ကတော့တို့ချိန်တတ်တယ်ပေါ့နော်ဟိုမဲပေးရတာလေအားလုံး smooth တို့ပြောတာချွတ်ချွတ်မောပဲအထက်မှာဝန်ထမ်းတွေကလည်းသိပြီးတော့ဟို professional media ဆက်ဆံတို့ကိုထိထိရောက်ရောက်နဲ့ဒီမဲပေးနိုင်အောင်တို့အားလုံးကူညီပေးတယ်ဒီစောင့်နေတဲ့ကာလတခြားမှာလည်းအားလုံးဘာမှဟိုချောချောမောမောပဲပေါ့နော်တကယ်တမ်းဆိုလို့ရှိရင်ဒီဟိုပြည်နယ်အုပ်စုပေါ့ဗာဂျီးနီးယားတို့နယူးယောက်ပြည်နယ်တို့အပါအဝင်ပြည်နယ်တွေမှာဒီမဲပေးရက်နေ့ဒါမို့မဲပေးရက်ရက်မတိုင်ခင်မှာဒီအကျဉ်းထမှုတချို့ချစ်ဆိုင်တွေရှိတယ်ဆိုရဲချင်းချောက်မှုတွေရှိထားခဲ့တာ ਉਹ ဆိုတော့ဒါပေမဲ့လည်းတကယ်တမ်းမဲပေးရက်အချိန်မှာတော့အားလုံးကဟိုဘာမှအခက်အခဲမရှိအတွင်းမှာလည်းဝန်ထမ်းတွေအကုန်လုံးကပေးပေးချာချာကိုဂရုစိုက်ပြီးတော့အားလုံးလိုက်လုပ်ပေးတယ်။စောင့်နေရတဲ့အချိန်မှာလည်းတို့ကဒီဒီလူများတဲ့အတွက်ကြောင့်တန်းစီရတဲ့အတွက်ကြောင့်မလို့အချိန်တိုင်းတာတခုပေးရတာကလွဲလို့ရှိရင်တို့အားလုံးကိုဒီချောချောမောမောပဲမဲပေးနိုင်ခဲ့ရတယ်။တို့အားရတယ်၊ချိန်တတ်တယ်၊ဝမ်းသာတယ်ဆိုတာမျိုးတကယ်ကိုဒီအခက်အခဲကအရေးကြီးလို့တို့မဲလာပြီးရဲ့ဆိုတဲ့ဟာမျိုးကျွန်တော်ပြောကြပါရစေ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါလေ။ခုနကမက်ခင်ဖြူတွေပြောသွားတဲ့ထက်မှာလုံခြုံရေးအခြေအနေပေါ့ဗာဂျီးနီးယားကလည်းချင်းချောက်ခံရတဲ့ပြည်နယ်တစ်ခုမှာပါပါတယ်။အဲ့တော့ဒီမဲယုံနေတဲ့လုံခြုံရေးနဲ့ပတ်သက်ကလို့ဘယ်လိုများတွေ့ရပါလဲခင်ဗျာ
ဒီမှာဒီနေ့အထူးထူးခြားခြားကတော့လေဒီမှာလုံချုံကြီးကိုလာပြီးတော့တင်းကျပ်ထားတဲ့ပုံစံမျိုးဘာမှမမြင်ရဘူးရှင့်ဒီကျွန်မအခုကျွန်တော်ကိုစပြီးတော့ဒီပတ်ဝန်းကျင်ပေါ့နော်မဲရုပ်ပတ်ဝန်းကျင်ကိုသွားဆောက်ရောက်လာကြရချီတော့ဟိုပတ်ဝန်းကျင်အမီဒါလောက်မှာရဲခါတချို့ရှိတယ်ရပ်ထားတာရှိတယ်ဒါပေမဲ့ဒီမဲပေးနေတဲ့စာကြီးဆိုင်အတွင်းထဲမှာလည်းဟိုအဲ့လိုလုံချုံကြီးကိုအထူးတင်းကျပ်ထားတယ်ဆိုတဲ့ပုံစံမျိုးဘာမှမမြင်ရဘူးရှင့်အားလုံးကအေးအေးချမ်းချမ်းပဲလူတွေကလည်းဒီချေချောက်ခတ်ထားတယ်ဆိုတာတော့မသိတဲ့သူတွေတော့ရှိပါတယ်သူတို့မသိဘူးပေါ့နော်ဟိုဟိုသူတို့ပဲအေးအေးချမ်းချမ်းပဲဒါသူတို့ဟိုပုံမှန်အတိုင်းပဲမဲပေးလို့ရတယ်အားလုံးကလည်းအဆင်ပြေတယ်ပေါ့
ဟုတ်ကဲ့
ဆိုတော့လုံချုံရေးအရာထူးခြားတင်းကျပ်တဲ့ပုံစံဘာမှမသိရဘူး
ဟုတ်ကဲ့မခင်ဖြူတွေကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဒုတိယညပိုင်းအစီအစဉ်ကြမှာကျွန်တော်တို့ထပ်ပြီးတော့ထူးခြားချက်လေးတွေထပ်ပြီးတော့ပြောပြပြပါဦ
းဟုတ်ကဲ့ပါရှင်ကျေးဇူးပါခင်ဗျာ
ဒီကနေ့စပြီးမဲပေးနေကြတဲ့အခြေအနေတွေကိုတွားရောက်သတင်းယူနေတဲ့မခင်ဖြူတွေကိုကိုသားညွန့်ဦးကဆက်သွယ်မေးမြန်းသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အမေရိကန်ရွေးကောက်ပွဲကမဲပေးသူတွေလိုက်နာရမယ့်ဥပဒေအကြောင်းတစ်ဆက်ထည့်တင်ပြပါောင်းမယ်အမေရိကန်ပြည်ထောင်စုအတွင်းပြည်내ပေါင်း30ကျော်မှမဲဆန္ဒရှင်တွေမဲမပေးခင်အစိုးရကအတိအမှတ်ပြုထုတ်ပေးထားတဲ့မတ်ပုံတင်ကတ်တစ်ခုပြရမယ်ဆိုတော့ဆန္ဒမဲပေးခြင်းဆိုင်ရာဥပဒေတစ်တွေအရလူတွေစပြီးတော့မဲပေးနေကြပါပြီဒီဥပဒေတွေရဲ့တမိုင်းကြောင်းနဲ့အငင်းပွားဖွဲ့ရာကိစ္စတွေကတော့မဲဆန္ဒရှင်တွေကိုဝိုင်းရံနေတဲ့အကြောင်းမြောက်ကယ်ရိုလိုင်းနာပြည်နယ် Greensboro မြို့ကနေ VOA သတင်းထောက် Chris Simskins ရဲ့သတင်းပေးပို့ချက်ကိုမခွာညိုကပြောပြထားပါတယ်ရှင
်အမေရိကန်ရဲ့ပြည်နယ်30မှာစန္ဒာမဲမပေးခင်မှတ်ပုံတင်ပြဖို့လိုအပ်ပါတယ်2000ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရပြီးချိန်ကစလို့အခုလိုစန္ဒာမဲပေးဖို့မှတ်ပုံတင်ကပ်ပြရတဲ့ပြဋ္ဌာန်းချက်ထုတ်ပြန်ထားခဲ့တာပါမြောက်ကယ်ရိုလိုင်းနာလိုပြည်နယ်တွေမှာတော့2013ခုနှစ်ကတည်းကမဲဆန္ဒရှင်မှတ်ပုံတင်ဥပဒေကိုတိတိကျကျပြဋ္ဌာန်းထားခဲ့ပေမဲ့ဒီဥပဒေဟာအာဖရိကန်အမေရိကန်လူမျိုးတွေကိုခွဲခြားဆက်ဆံမှုဖြစ်တဲ့ဆိုပြီးတရားရုံးတစ်ခုကပယ်ဖျက်ခဲ့ပါတယ်။တချို့လူမဲမဲဆန္ဒရှင်တွေကတော့ဒီဥပဒေမှာလူမျိုးရေးခွဲခြားဖို့ရည်ရွယ်ချက်တည်ရှိတယ်လို့ဆိုပါတယ
်။ပြည်သူတွေကိုကိုယ်စိတ်ကြိုက်ရွေးချယ်မဲပေးခွင့်ကိုပေးလိုက်ပါလားဗျာ။
ဒါပေမဲ့လိလာတွေ့ရှိချက်တွေအရမဲဆန္ဒရှင်မှတ်ပုံတင်ဥပဒေပြဋ္ဌာန်းချက်10နှစ်သက်တမ်းရှိနေတဲ့ဂျော်ဂျီယာပြည်နယ်မှာမဲပေးမှုကိုဖိနှိပ်ထားတယ်ဆိုတာမရှိသလောက်ပဲလို့နိုင်ငံရေးသုတေသီတဦးဖြစ်တဲ့ Andra Gillespie ကပြောပါတယ
် One of the ironies of the voter identification law here in Georgia is that it has not
ဂျော်ဂျီယာကလူမဲမဲဆန္ဒရှင်တွေအတွက်ကတော့မဲဆန္ဒရှင်မှတ်ပုံတင်ဥပဒေကတခြားပြည်နယ်တွေနဲ့ပြောင်းပြန်ပါပဲဒီဥပဒေပြဋ္ဌာန်းလိုက်တဲ့ကဂျော်ဂျီယာပြည်နယ်မှာ African American မဲဆန္ဒရှင်တွေပိုတော့မှများလာပါသေးတယ်
။မဲဆန္ဒရှင်မှတ်ပုံတင်ဥပဒေကိုထောက်ခံသူတွေကတော့အကြီးအကျယ်မဲခိုးမဲလိမ်နေတာတွေကိုရပ်တန့်ဖို့ရည်ရွယ်တာဖြစ်ကြောင်းပြောကြပါရတယ်။နိုင်ငံရေးအကဲခတ်တွေကတော့ အကြီးကျယ်မဲလိမ်မဲခိုးတယ်ဆိုတဲ့ကိစ္စမျိုးတွေဖြစ်တယ်ဆိုတာတက်တဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့ပြောပါတယ်။မက်ဆန်နာရှင်စကော့ဟာရက်ကလည်းမဲခိုးတဲ့သူဟာလူမိုက်ပဲလို့ပြောပါတယ
်။ And what's the payoff for it if I go and try to pretend I'm somebody else?
ဒီလိုကျွန်တော်ကတခြားတယောက်အနေနဲ့မဲလိမ်ပေးတယ်ပဲထားပါတော့ဒီမဲတပြားနဲ့နှစ်ပေါင်းများစွာထောင်ကြရမှာနဲ့မတန်ပါဘူး။ပါကြောင့် DNA ကိုထည့်မတွေ့ဖ ೇನೆ စွန့်စားစားလိုရမှာလေဗျာ
မြောက်ကယ်ရိုလိုင်းနာကနိုင်ငံရေးသိပ္ပံပါမောက်ခ Charles Presby ကတော့မဲခိုးတာကပြဿနာမဟုတ်ဘူးလို့ဆိုပါတယ
် There's different kinds of voter fraud the one that almost never occurs is
မဲလိမ်မဲခိုးတဲ့နည်းတွေကအမျိုးပေါင်းများစွာရှိပါတယ်ဒါပေမဲ့လူတွေကလူကိုယ်တိုင်ရောက်လာပြီးတခြားလူအဖြစ်မဲပေးတာမျိုးကတော့တခါမှကိုမဖြစ်တော့ပါပဲ
တကယ်လို့မဲဆန္ဒရှင်မှတ်ပုံတင်ဥပဒေဟာမဲပေးသူတွေအနေနဲ့အာဖရိကန်နယ်ဘွားအမေရိကန်နိုင်ငံသားတွေလိုလက်တီနိုလို့ခေါ်တဲ့တောင်အမေရိကတိုက်သားတွေလိုလူနည်းစုတွေအတွက်အပြတ်သဘောဆောင်နေသလားဆိုတာကိုတော့စောင့်ကြည့်နေမှာဖြစ်တဲ့အကြောင်းနိုင်ငံရေးအကဲခတ်တွေကပြောနေကြပါတယ်ရှင်
။မဲဆန္ဒရှင်တွေလိုက်နာရမယ့်ဥပဒေတွေအကြောင်းမှတ်ခွန်ညိုကတင်ပြသွားရပါရှင်။အခုတော့အမေရိကန်သမရလောင်းတွေနောက်ဆုံးဘလို့မဲဆွဲခဲ့ကြတယ်လဲဆိုတာတင်ပြပါဦးမယ်။အမေရိကန်ပြည်ထောင်စုရဲ့ခေတ်သစ်သမိုင်းမှာတဘောရအကွဲပြားဆုံးနဲ့တစ်ဖက်စွန်အယောက်ဆုံးဖြစ်ကောင်းဖြစ်နိုင်တဲ့ရွေးကောက်ပွဲတရကိုဒီကနေ့ကျင်းပနေပါတယ်။ Democratic Party သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ဟာပြည်내အတော်များများမှာမနေ့တနင်္လာနေ့ကအပြေးအလွှားမဲဆွဲစည်းရုံးခဲ့ကြပါတယ်။လူမှုထင်မြင်ချက်စစ်တမ်းတွေအရနိုင်ငံတော်ဝန်လုံးမှာရောအကျိတ်နဲ့ရှင်းပြရမယ့်အခခရာကြတဲ့ပြည်내အတော်များများမှာပါ Hillary Clinton ကပုံမှန်အနေအထားနဲ့နည်းနည်းတားနေတာကိုတွေ့ရပါတယ်။ဒါပေမဲ့ဒီကနေ့အင်္ဂါနေ့မဲပေးပြီးရလက္ခဏာအဆုံးဖြတ်ပေးမှာဖြစ်ပါတယ်သမရာလောင်းတွေနောက်ဆုံးအနေနဲ့ထောက်ခံမဲရရအောင်ဘလိုမဲဆွဲခဲ့ကြသလဲဆိုတာကို VOA သတင်းထောက်ဂျင်းမလုံးသတင်းပေးပို့ထားပါတယ်ရှာဖောင်းကပြောပြထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့နောက်တက်လာမဲ့သမရာအတွက်ရေးပါတဲ့ပြည်နယ်တစ်ခုဖြစ်တဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာဒီမိုကရက်တစ်ပါတီသမရာလောင်းဟီလာရီကလင်တန်ကသူမရဲ့နောက်ဆုံးမဲဆွဲစည်းရုံးပွဲတွေကိုလှုပ်ဆောင်နေတာပါသဘောထားကွဲလွဲမှုတွေနဲ့အတူအချိန်ကာလအကြာကြီးလှုပ်လာခဲ့ရတဲ့မဲဆွယ်စည်းရုံးပွဲတွေရွေးကောက်ပွဲမတိုင်ခင်တရက်မှာတော့ Mrs. Clinton ကပိုးပြီးတက်တက်ကြွကြွဖြစ်စေတဲ့စကားတွေကိုပြောဆိုနေပါတယ
် Anger is not a plan my friends
အမြင့်ဒေါသဆိုတာအစီအစဉ်ထဲမှာမပါပါဘူးမိတ်ဆွေတို့ပြဿနာတွေကိုစ조사ပြီးကြော်လွှားခြင်းနဲ့ကျမတို့ရဲ့ခွန်အားတွေကိုပို့ပြီးကြည့်လိုက်အောင်လုပ်ခြင်းနဲ့ဆိုရင်တော့ကျမတို့တယောက်နဲ့တယောက်စကားပြန်ပြီးပြောကြရမယ်ကောင်းမွန်တဲ့အကြံဉာဏ်တွေကိုဘယ်ကနေပဲဖြစ်ဖြစ်ကျမတို့ယူကြရမှာပါပဲရှင်
Mrs. Clinton ဟာသူမနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကကိုပိုင်အီးမေးလ်အသုံးပြုခဲ့တာနဲ့ပတ်သက်ပြီးဒုတိယအကြိမ်စစ်ဆေးရမှာတန်တရားဖြစ်စရာအထောက်အထားမတွေ့ရကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောကြားပြီးတနင်္ဂနွေနေ့မှာတော့ထောက်ခံမှုတွေပြန်ပြီးရရှိလာခဲ့ပါတယ်။သမ္မတအိုဘားမားအပါအဝင်နောက်ဆုံးမဲဆွယ်စည်းရုံးပွဲတွေအတွင်းမှာ Mrs. Clinton အကူအညီတွေအများကြီးရရှိခဲ့ပါတယ်။မက်ရှိကန်ပြည်နယ်လူမှုစုဝေးပွဲအတွင်းသမ္မတအိုဘားမားကအခုလိုပြောပါတယ်
။ God bless
အမေရိကန်ပြည်ထောင်စုကိုဖျားသခင်ကောင်းကြီးပေးပါစေ။မဲသွားပေးကြအောင
် Republican Party သမ္မတလောင်း Donald Trump ကတော့သူ့ရဲ့မဲဆွယ်စည်းရုံးပွဲကို Florida ပြည်နယ်မှာစတင်ခဲ့ပါတယ် FBI နဲ့ Mrs. Clinton တို့ရဲ့နောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေကို Mr. Trump ကသူ့ရဲ့ကိုဂျိုးအတွက်စ조사အသုံးချခဲ့ပါတယ်သူကအခုလိုပြောပါတယ
် Hillary Clinton is being protected
သမတမတ်မရှိတဲ့စနစ်က Hillary Clinton ကိုအကာအကွယ်ပေးနေတယ်မနေ့ပြန်မဲပုံးတဲ့ကိုအမှန်တရားတွေယူဆောင်လာဖို့က American ပြည်သူတွေပေါ်မူတည်ပါတယ်ဒါဟာဖြစ်လာမယ့်အရာဖြစ်ပါတယ်
Mr. Trump ဟာသူ့ရဲ့သမီး Ivanka Z ကနေလေအခုအညီတွေရရှိခဲ့ပါတယ်။ Pennsylvania ပြည်နယ်မှာမဲဆွယ်စည်းရုံးခဲ့တဲ့ Ivanka Trump ကအခုလိုပြောပါတယ
်။ My father is very forthright.
Trump ဟာဒေရိုးသမားကြီးပါ။သူဘယ်ဘက်မှာယက်တည်တယ်ဆိုတာကိုရှင်တို့သိမှာပါ
။ရလတွေကတော့မဲလာပေးတဲ့သူတွေအပေါ်မှာမှူတည်တယ်လို့ Republican နီးဗျူဟာမူ Matt Gamon ကပြောပါတယ်
။ You need to remind people why the other one is a worse choice than you are.
ခင်ဗျားရွေးချယ်ထားတာထက်ကိုတခြားတယောက်ကဘာကြောင့်ပိုဆိုးရဲဆိုတာလူတွေကိုသတိပေးနေဖို့လိုပါတယ်။ဒါဟာစိတ်ထဲမှာမသတိစရာကောင်းတဲ့အဖြစ်မျိုးခံစားကြရမှာဖြစ်ပါတယ်။ဘာဖြစ်လို့များဒီလိုမျိုးမဲဆွယ်စည်းရုံးနေကြတာပါလဲလို့လည်းမတွေးကျင်ကြပါဘူး။ဒါပေမဲ့ကံမကောင်းအကြောင်းမလှစွာပဲဒီလိုမျိုးအဆုံးသတ်မဲ့ပုံပါပဲဗျာ
။ဘသူပဲအနိုင်ရအနိုင်ရစီလုံးညှို့တဲ့တိုင်းပြည်ဖြစ်အောင်စ조사လှုပ်ဆောင်ရမှာတော့နောက်တက်လာမဲ့သမရအဖို့စိန်ခေါ်မှုများစွာနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့ American Tech သူကသမိုင်းပညာရှင် Alan Lichtman ကပြောပါတယ်။
Assuming it's Donald Trump, he's got to wait him.
Donald Trump သမရဖြစ်တယ်ဆိုပါစို့သူ့ရဲ့စကားပြောဆိုအမှုကျင့်တွေကိုပြင်ရမှာပါ။သူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေကိုထိုးနှက်ပြောဆိုခြင်းတလို့ပြောလို့လည်းမရပါဘူး
။ဒါပေမဲ့ Mrs. Clinton ရဲ့အောင်မြင်မှုဟာလည်းသူမရဲ့နိုင်ငံရေးကျွမ်းကျင်မှုပေါ်ဆန္ဒမှုတစ်ခုဖြစ်စေမယ်လို့ Lynchman ကပြောပါတယ်
။ She is going to have to
Hillary Clinton ဟာအ ਨੇ ဆုံးတော့သူ့ရဲ့အတိုက်ခံ Republican တွေကိုဆွဲဆောင်မှုရှိစေမယ့်အစီအစဉ်တွေမူဝါဒတွေကိုချမှတ်ရမှာပါ။
ပြည်내အတော်များများရဲ့ကြိုတင်မဲပေးမှုတွေမှာဒီမိုကရက်တစ်ဘက်ကအားကောင်းမှုတွေရှိနေတာကိုတွေ့ရပါတယ်။ဒါပေမဲ့လည်းဒီကနေ့အင်္ဂါနေ့မဲပေးပွဲမှာ ထရမ့်ကိုထောက်ခံသူတွေဘက်ကသူတို့အလုံးအရင်မဲပေးဖို့ရှိတယ်လို့ပြောနေပါတယ်ရှင်
သမရလောင်းနှစ်ဦးတို့နောက်ဆုံးဘလို့အကျိအနဲ့မဲဆွဲခဲ့ကြသလဲဆိုတာကိုရှာဖောင်းတင်ပြသွားတာပါခုတော့ဒီကနေ့ည9နာရီတိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်ဘရော့ရှ်မြန်ပြအခုလာမဲ့အင်္ဂါနေ့နိုဝင်ဘာလ10ရက်နေ့ဟာအမေရိကန်သမရရွေးကောက်ပွဲနေ့ဖြစ်ပါတယ်နိုင်ငံတကာခင်းချင်းကမ္ဘာနိုင်ငံရေးဇက်ခုံပေါ်မှာအရေးပါတဲ့ American ပြည်တော်စုရဲ့သမရအပြောင်းလဲသမရရွေးကောက်ပွဲဟာမြန်မာအပါအဝင်ဒေသတစ်ခုနဲ့နိုင်ငံတကာကိုဘလို့ကြီးရဲ့ရိုက်မှုရှိပါသလဲမြန်မာပြည်ဘက်ကရော American သမရရွေးကောက်ပွဲအပေါ်မှာဘလို့အမြင်ရှိပါလဲလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမင်းမြန်လူရဲသရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုအမြင်ကိုဆွနစ်လိုတာကိုမီးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822999လေးဖြစ်ပါတယ် email address က bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွနစ်မီးမြန်းမဲ့တော်ရရှင်တွေကိုကြိုးစားပါတယ်
ဒီနေ့ညကိုနာရီတိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ဆွေးနွေးလိုရဲဆိုရင်လည်းအချိန်မီဆက်သွယ်ကြပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့ TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joro ကနေဖန်ယူကြည့်ရှုနိုင်ကြပါရရှင်VOA ရဲ့တရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ခုတော့သတင်းအချင်းချုပ်ကိုမတင်ငီထိုက်ကပြောပြပေးပါအောင်ရှင
်။ American သမ္မတတက်ကိုရွေးချယ်ဖို့အတွက်နိုင်ငံတော်ဝန်ကမဲယုံနေမှာ American ပြည်သူတွေမဲပေးနေကြပါပြီ။ Virginia ပြည်နယ်နဲ့ New York မြို့တို့မှာတော့မဲဆန္ဒရှင်တွေဒီကနေ့မနေ့စောပိုင်းမှာပဲလူဒန်းရှည်ကြီးတန်းစီစောင့်ဆိုင်နေကြပါတယ်။ဒီကနေ့ American သမ္မတရွေးကောက်ပွဲဟာမိမိတို့ခေတ်ရဲ့စမ်းသပ်မှုဖြစ်တယ်လို့ဒီမိုကရက်သမ္မတလောက်ဟီလာရီကလင်တန်ကပြောပြီးဒေါ်နယ်ထရန့်ကတော့ဒီကနေ့ဟာမိမိတို့ရဲ့လွတ်လပ်ရေးနေ့ဖြစ်တယ်လို့ပြောပါတယ်။မဲဆွယ်စည်းရုံးရဲ့နောက်ဆုံးနေ့အဖြစ်တနင်္လာညသကောင်းကျော်အင်္ဂါနေ့မနေ့အစောပိုင်းအထိမဲဆွယ်စည်းရုံးပွဲတွေအတင်းမှာအခုလိုပြောဆိုခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတကိုဒီကနေ့အမေရိကန်ပြည်သူတွေရွေးချယ်မဲပေးနေကြတာမှာတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောက်ဟီလာရီကလင်တန်က New Hampshire ပြည်နယ် Dixville North မြို့မှာပြိုင်ဖက် Republican သမ္မတလောက် Donald Trump ကိုအနိုင်ရသွားပြီဖြစ်ပါတယ်။အင်္ဂါနေ့မနေ့အစောပိုင်းမှာ New Hampshire ပြည်နယ် Dixville Hart Location နဲ့ Millsville မြို့တို့မှာမဲယုံနေစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးလူတိုင်းမဲပေးပြတဲ့နောက်မှာတော့မဲယုံနေပိတ်သွားပြီဖြစ်ပါတယ်။ရွေးကောက်ပွဲတွေမှာမဲထည့်ဖို့ဝင်လက်တတဲ့ Spain စကားပြော Latin နယ်ဘွား American တွေကအခု2016အမေရိကန်သမ္မတရွေးကောက်ပွဲမှာကြိုတင်မဲထွက်ပေးသူအရေးအတွက်စံချိန်တင်မြင့်တက်ခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာအရေးပါတဲ့ Texas ပြည်နယ်ပါဝင်အရေးပါတဲ့ပြည်နယ်တွေမှာမဲရလက်တွေကသူတို့အပေါ်တယောက်မှုရှိနိုင်တယ်ဆိုတဲ့ယူဆချက်နဲ့အခုလိုမဲထွက်ပေးသူအရေးအတွက်တိုးလာတာဖြစ်ပါတယ်။ဒီကနေ့အဆုံးဖြတ်ပေးမဲ2016အမေရိကန်သမ္မတရွေးကောက်ပွဲမှာအရေးပါတဲ့ပြည်နယ်တွေမှာအရှနယ်ပေါင်းအမေရိကန်ပြည်သူအရေးအတွက်လည်းတိုးလာတယ်လို့မဲဆန္ဒရှင်တွေရဲ့အချက်လက်တွေကိုဆက်စပ်လေ့လာတဲ့ကက်တလစ်ရဲ့အစီရင်ခံစာကဖော်ပြပါတယ်။အမေရိကန်ရဲ့လေးချောင်းထောက်ခုမှုစစ်ဖက်အကြံပေးတွေရဲ့အကူအညီပေးမှုနဲ့ဆီးရီးယားနိုင်ငံရက်ကာမြို့မြောက်ဘက်ကအစ္စလာမ်ရဲ့အစွန်းရောက် IS တို့ထိန်းချုပ်ထားတဲ့နေရာအများအပြားကိုခတ်ဦးဆောင်တဲ့ဆီးရီးယားတပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့ပါတယ်ရှင်။
တဲ့ရင်အချင်းချက်ကိုမတင်ငင်ထိုက်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကရှာဖောင်းဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Stringers ဖြစ်ပါတယ်။ VOA American အသံညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20လိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.665လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလမီတာ190 kHz 1505ရိုကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှင်းလန်းပါစေရှင်။ VOA ကိုအားပေးနာစေတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ကျမအနန်းလောပါ
This program has come to you from the Voice of America, Washington.